ရန်ကုန်မြို့ရန်ကေးမြို့နယ်ကအလုသမားကျွမ်းကျင်မှုဖွံ့ဖြိုးတိုးတက်ရေးတင်နန်းကြောင်းမှာအလုသမားဝန်ကြီးဌာနပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များတင်းကျုပ် MOEAF နဲ့ပြည်ပအလုပ်ကိုင်အကျိုးဆောင်လိုင်စင်ရအေဂျင်စီတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အလုပ်ကိုင်ရှာဖွေရေးအေဂျင်စီတွေအနေနဲ့ကတိကဝတ်တွေပေးနိုင်မှသာမလေးရှားနိုင်ငံကိုအလုပ်သမားစေလွတ်နိုင်ဖို့ဆက်လက်လှုပ်ဆောင်သွားမယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကပြောပါတယ
်။အဲ့ဒါဘယ်လိုကတိကဝတ်ကိုဆောင်ရွက်ပေးမလဲဆိုတော့ဒီပေါ်မှာမူတည်ပြီးဟိုကျွန်တော်ရှင်းပြနေမှာပါတယ်။စာရင်းဝင်လည်းကျွန်တော်တို့ဒါဟိုနောက်ဆုံးတွေ့လာစပေါ့နော်သဘောထားလေးเนาะဒါလေးကိုပြောပြီးကျွန်တော်တို့ကလုံထုံးလုံနည်းရတော့ပညာကျမ်းမှာပြန်တင်ပါမယ်လို့ကျွန်တော်ပြောခဲ့တာပေါ့နော်အဲ့တော့ဟိုဂျန်နေရလေးတွေ့နေကြပါတယ်အဓိကအေဂျင်စီတွေရဲ့ပေးလာတဲ့ဂတိကဝတ်တွေကိုလည်းနားထောင်ကြတာလေ
ဒီကနေ့ဆွေးနွေးပွဲမှာအလုပ်သမားအေဂျင်စီတွေကပွဲစားပပျောက်ရေးအလုပ်သမားဝန်ကြီးဌာနအတွင်းကျိုးနေစနစ်နဲ့အစဉ်အဆက်လောက်ကင်နေရတာတွေကိုဖြေလျှော့ပေးဖို့တင်ပြခဲ့ကြပါတယ်ဌာနတွင်ကျိုးနေစနစ်တွေများနေတဲ့အတွက်အခက်အခဲရှိနေတဲ့အကြောင်းမြန်မာ Real Estate Service Company ရဲ့ Managing Director ဦးခင်မောင်တန်းကအခုလိုဆွေးနွေးခဲ့ပါတယ
်။တင်တက်မတော်နှစ်ခုလုံးတိုင်ပြီးလုပ်ခဲ့တာမှားခဲ့ပြီ။ခင်နှစ်ပေါင်း50ကျော်ကျွန်တော်တို့နှစ်နောက်ကျကျန်ခဲ့တယ်။ကတိကဝတ်က on the paper တကယ်လုပ်သလားကျွန်တော်နိုင်ငံတော်မှာလည်းဥပဒေတွေရှိတယ်။ဒီဥပဒေတွေက action plan အသက်မွေဘူး။ဒီဥပဒေကိုလေးစားလိုက်နာပြီးတော့လုပ်ဖို့ကြိုင်ဖို့ကြတော့ကျွန်တော်နိုင်ငံမှာအားနေတာအသက်မွေဘူး။လှုပ်ထုံးလှုပ်ပြီးကျိုးနေစနစ်တွေများနေလို့ဆိုတော့ကျိုးနဲ့ချီထိုင်းတော့ပြေးလို့မရဘူးပေါ့သူများနိုင်ငံတွေကပြေးတယ် ranking ရှေ့ရောက်ကျွန်တော်နိုင်ငံကျိုးချီထားမှတော့ချီတော့တုတ်ထားမယ်လက်တုတ်ထားရင်ဘယ်လိုတော့ပြေးမလဲ ranking ရှေ့မတူဒါဆိုတော့ကျွန်တော်တို့ကလည်းကျွန်တော်တို့တွေကိုကတိကဝတ်တွေအများကြီးတောင်းနေတာကျွန်တော်ဘက်ကအရင်စီတီကစ조사မယ်ဌာနကလည်းကျွန်တော်တို့မပြောဘဲနဲ့ဘလောက်ထိဆရာတို့ဌာနဆိုင်ရာ short ပေးနိုင
်ပွဲစားတွေရဲ့လှုပ်ဆောင်မှုတွေကိုပြည်ထရေးဝန်ကြီးဌာနကကင်တွယ်ရမှာအားနဲ့ချက်တွေရှိနေကြောင်းနဲ့ပွဲစားတွေကိုထိန်းချုပ်ပေးဖို့လေအေဂျင်စီတွေကတင်ပြကြပါတယ်။လိုင်စင်ရအေဂျင်စီတခုကမမှန်မကန်လုတ်ကင်နေတဲ့ပွဲစားကိုဖမ်းမိပြီးတရားစွဲဆိုဖို့ကူညီပေးပေမဲ့လူကုန်ကူးမှုနဲ့အမှုဖွင့်ခွင့်မရခဲ့ဘူးလို့ကိုရိုင်းကြုံတွေ့ခဲ့ရတဲ့ရခိတလုတ်ကင်ရှာဖွေရေးအေဂျင်စီကကိုမမောင်ဇော်မင်းကပြောပါတယ်။ပွဲစားတွေကိုထိန်းချုပ်နိုင်ဖို့အတွက်အလုပ်သမားဝန်ကြီးဌာနအနေနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးလှုပ်ဆောင်ပေးမယ်လို့ပြောပါတယ်
။နိုင်ငံရဲ့ဒီဝင်လာတဲ့ငွေကနည်းနေတယ်နိုင်ငံထွက်တယ်မှာဒေါ်လာဆိုရင်ဟောအော်ဒီတူတို့ဘာလို့ဟောဆိုတာဒီဒေါ်လာတွေအပြင်းပဲပြန်ထွက်သွားတာတို့ဗမာငွေတွေယူပြီးတော့ဒေါ်လာတွေတို့ရှိမှအဲ့လိုပြန်ဝင်ကျင်တာလေအဲ့တော့တက်ကက်ကအဓိက main တက်ကက်ကအဒါပဲနော်ဒီတိုင်းပြဘူးငယ်ဘလို့အာမခံနိုင်မလဲဆိုတဲ့ဟာရကျင်တယ
်အလုတ်ခေါ်စာရရှိထားပြီးမလေးရှားနိုင်ငံမြန်မာတန်ရာရှိထောက်ခံပေးထားတဲ့မြန်မာလူသမား4000ကျော်ကိုမလေးရှားနိုင်ငံကိုပြန်လည်စေလို့ဖို့ရှိတယ်လို့နောက်ထပ်ဆေးလုပ်ဖို့300ကျော်ကျန်ရှိနေပါတယ်။မလေးရှားနိုင်ငံမှာမြန်မာအလုပ်သမား2သိန်းကျော်ရှိနေပါတယ်။လိုင်စင်ရရှိထားတဲ့ပြည်ပအလုပ်ကင်ရှာဖွေရေးအေဂျင်စီပေါင်း260ကျော်ရှိပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်လူမျိုးတုံးတက်ဖြစ်နေတာတွေလုံးဝရပ်တန့်ဖို့ငင်းငယ်နိုဘယ်ဆုရှင်ဒေါ်အောင်ဆန်းစုကြည်အနေနဲ့တားဆီးဖြည့်ရှင်ပေးဖို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြပွဲမှာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲပြီးတဲ့နောက်မြန်မာနိုင်ငံဘက်ကမလေးရှားနိုင်ငံကိုမြန်မာလုံသားစေလွတ်ခွင့်ယာယီရန်နာထားခဲ့တာဖြစ်ပါတယ်ခင်ဗျာ။